မြန်မာနိုင်ငံမှာကားအရေအတွက်တိုးလာစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့2009မော်ဒယ်အထက်ကားတွေကိုခွင့်ပြုချက်မလိုပဲသွင်းခွင့်ပြုလိုက်ကြောင်းနေပြည်တော်မှာဒီကနေ့ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းအစိုးရကတရားဝင်ကြေညာခဲ့ပါတယ်။ဒီကြေညာချက်ကြောင့်ကားစီးကွက်တော်တော်များများမှာလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပြီးကားအယောင်ဝယ်လုပ်သူအများစုကတော့ဒီလိုလှုပ်တာကောင်းပေမဲ့လို့မကြာခဏဆိုသလိုပြောင်းလဲနေတဲ့ဥပဒေတွေအောက်မှာလုပ်ကံရတာအတော်လေးအဆင်မပြေဖြစ်တယ်လို့လည်းဝေဖန်ခဲ့ကြပါတယ်။အကြောင်းစုံကတော့မနန္ဒချန်စုံစမ်းထားတာမို့ဆက်ပြောပြပေးပါရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံမှာတမရဦးသိန်းစိန်အစိုးရလက်ထက်နိုင်ငံရေးရောစီးပွားရေးမှာပါပြောင်းလဲတွေတော်တော်များများလှုပ်ဆောင်နေတာမှာအခုနောက်ဆုံးကားသွင်းခွင့်နဲ့ပတ်သက်တဲ့ဥပဒေတင်းကျပ်မှုတချို့ကိုလျှော့ပေးလိုက်တာပါမြန်မာနိုင်ငံမှာအစမတန်မြင့်တက်နေတဲ့ကားတံပိုးကြောင့်ကားစီးသူအရေအတွက်နှဲပါရတဲ့ပြဿနာကိုဖြေရှင်းဖို့ရည်ရွယ်ချက်နဲ့အစိုးရကနေ2009မော်ဒယ်အထက်ကားတွေအလုံးကိုခွင့်ပြုချက်မလိုပဲလူတိုင်းကိုသွင်းခွင့်ပြုတော့မှာဖြစ်တဲ့အကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းမြင့်ကနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်တယ်လို့ဒီသတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့ပြည်တွင်းသတင်းတောက်တူက VOA ကိုပြောပြပါရယ်
ဟိုဝင်းကြီးပြောတာသမရရတွေကျွန်တော်တို့ဒီအခြားနိုင်ငံတွေနဲ့တွေ့ကြည့်တဲ့အခါကျတော့မြန်မာနိုင်ငံမှာကားစီးနံတဲ့လူရအရမ်းနဲ့တယ်လူတစ်ထောင်မှာ9စီးပဲရှိတယ်ပေါ့နော်အဲ့အတွက်အကြောင်းခွင့်ပြုပေးတယ်လို့ပြောတယ်ဟိုတော့အဲ့ဒါမှာဒီမြန်မာနိုင်ငံသားမပုံတင်နဲ့အနောက်ဇာရှိရသူဘယ်သူမှဆို2000အထက်ဘယ်မောင်းညာမောင်းမခွဲဘူးပေါ့နော်ကားတဲ့နေဝင်ပြုမယ်လို့ပြောပါတယ်ဒီ MSDB MICB တို့မို့ဒီပုဂ္ဂလိကဘဏ်မှာဒီအကောင့်တစ်ခုရှိရမယ်ပေါ့အကောင့်တစ်ခုရှိတဲ့လူအဲဒီအကောင့်ရှိလို့ရှိရင်သူကအဲဒီအကောင့်ကကားဝယ်မယ်ငွေပမာဏပေါ့အဲဒီငွေပမာဏရှိလို့ရှိရင်အဲဒီအကောင့်နဲ့သူကစီဝါကူတန်းရောလားစီဝါကူတန်းကနေမှသူအထူးပါမယ်ဆိုပြီးတော့အထုတ်ပေးလိုက်မယ်ထုတ်ပေးလိုက်ရင်အမောင်းဝယ်လို့ရပြီဝယ်လို့ရပြီဆိုတော့အဲ့ဒါနဲ့ဘန်းလူကြီးလာတော့မေးလိုက်တဲ့ခါကျတော့သူကဒီမှာကို့မှာဒေါ်လာမရှိဘူးလုံးလို့ရလဲဆိုတော့ဒီအိတ်ချင်းကောင်တာမှာတော့ဝယ်လိုက်ဝယ်ပြီအဲ့ဒီရဲ့ဝယ်တဲ့ပုံကတော့ချာယူလာပြီးရဲ့ဒါကောင်းဖြစ်ပေမဲ့ပြောရတ
ယ်။ဒါပေမဲ့ဒီသတင်းကြောင့်မလို့ရန်ကုန်ကားစေးကွက်မှာအတော်လေးလှုပ်လှုပ်ရှားရှားဖြစ်ခဲ့ရတာပါ။အခုဖွင့်ပေးလိုက်တဲ့ဥပဒေသစ်ကြောင့်ကားပွဲစားတွေနဲ့ကားကုမ္ပဏီတွေအတွက်တော့အကျိုးရှိနိုင်ပေမဲ့အရင်ကကားသွင်းခွင့်ရထားသူတွေနဲ့ကားပိုင်ဆိုင်ထားသူတွေအတွက်ကတော့ထိခိုက်နစ်နာမှုတွေဖြစ်ရတယ်လို့ရန်ကုန်မှာရှိတဲ့ကားဝယ်ရောင်းလုပ်ကိုင်သူတူကပြောပြပါရတယ်။
ရှင်ဒီကားစီးကွက်ကတော့ဒီနေ့မှာတော့တော်တော်လေးပြိုသွားတယ်ဗျပြိုသွားတယ်ဆိုတဲ့အကြောင်းရင်းအားလည်း2007 app အထက်ဆိုလို့ရှိရင်ပါမစ်မလိုပဲနဲ့ပေါ့နော်သူသတ်မှတ်တဲ့ဖုန်ဆောင်လို့ရှိရင်တွင်းလို့ရပြီဆိုပြီးတော့အဲ့လိုတရင်ထွက်လာတယ်ခင်ဗျထွက်လာတော့ကားစီးကွက်ကတော့တော်တော်လေးပြိုသွားတာပေါ့ဗျဥပမာကျွန်တော်ပြောပြမယ်ဗျတင်မောသားပါမစ်သူတို့ဒေါ်လာလောက်ရှိရင်တင်မောသားတွေကိုတွင်းဝင်ပေးမယ်ချိုးချုပ်သမားတွေတွင်းဝင်ပေးမယ်ဆိုပြီးသူတို့တွေလှုပ်လိုက်တယ်ဗျလုံးလိုက်တော့တင်မောသားတွေအားလုံးကမရှိတဲ့ရှိတဲ့ပတ်စံတွေအားလုံးဗန်ထဲထည့်ကြ family တွေထုတ်ပြီးတော့သူတို့လည်းတွင်းကြရောင်းကြပေါ့ချိုးချိုးသမားတွေလည်းအဲ့လိုတွေလုပ်ကြတော့မှအဲ့ဒီလူတွေတောင်မှကားတွေတောင်ရောက်မလာသေးဘူးဗျာအရှင်းမပြေသေးဘူးအဲ့ဒါတွေရိုက်ရှိုးလိုက်တော့အဲ့ဒီလူတွေကအရင်ဆုံးဒုက္ခရောက်သွားပြီဗျာနံပါတ်1ပေါ့နော်နံပါတ်2ဒီဟာတွေဒီလိုလုပ်ဖို့ဆိုတာငိုတဲ့ကဒါလုတ်တင်လုတ်ထွက်တဲ့ကိစ္စတခုမလုတ်ဘဲနဲ့ကျွန်တော်တို့ရင်ဝဟောင်းကိုဖြစ်တယ်ရင်ဝဟောင်းအပ်ပြီးတော့မှဘလောက်ဟို2000ဒုတိယဆက်ရမယ်ပြီးတော့2000 city ခွင့်ပြုလိုက်တယ်ပြီးတော့မှဒီလိုတွေလုတ်တယ်ဆိုတော့ခါကြတော့ဟိုအကောင့်လုတ်တယ်ဆိုတော့ညာလဲဒုက္ခရောက်တဲ့လူတွေတော်တော်များများတော့ဒုက္ခရောက်ကုန်ကြတာပေါ့ဟိုစီးပွားရေးလုပ်တဲ့လူတွေတော်တော်များများကမောက်ကမာတွေတော့ဖြစ်ကုန်ကြတာပေါ့နော်အားလုံးကဘယ်လိုပြောမလဲဆိုလို့ရှိရင်အရင်တုန်းကတင်းတုန်းကတန်တဲ့ကားကိုအခုလိုဖွင့်ပြလိုက်တဲ့အတွက်နေတိုင်း380ရေရှုံးမယ်လူနည်းစုလားဆိုလူနည်းစုပဲပို့အများစုကလူဖြစ်ကုန်ကြတာပေါ့နော်အဲ့လိုဒုစက်လေးတွေတော့ဖြစ်သွားတာပေါ့ဗျာ
ဒါပြင်မြမအစိုးရရဲ့မကြာခဏပြောင်းလဲလိရှိတဲ့ဥပဒေတွေအပေါ်မှာချိန်ပြီးတော့အဆင်ပြေသလိုစီးပွားရေးလုံခြုံရတာဖြစ်တဲ့အတွက်လည်းထိခိုက်နစ်နာမှုတွေဖြစ်ရတယ်လို့ကားစေးကွက်အတိုင်းဝိုင်းကမြင်တဲ့အကြောင်းလဲသူကအခုလိုဆက်ပြောပြပါတယ
်ညာစီရဲ့သဘောထားဘယ်လိုရှိလဲဆိုတော့ကျွန်တော်တို့တွေကဘာလို့ကျုံကြည်ပြီးဘာလို့အလုပ်လုပ်ရမယ်မသိတဲ့အနေအထားဖြစ်လာပေါ့ဗျ။ဥပဒေတွေကဒီတစ်မျိုးမနေ့ကတစ်မျိုးစပက်ကတစ်မျိုးအလိုတွေအမျိုးအစိုးရကတော့ကျွန်တော်တို့ပြည်သူတွေကောင်းအောင်ဖြေလျှော့ပေးနေတာပေါ့ဗျ။ပြည်သူတွေအားလုံးကားစီးနေအောင်ပြည်သူတွေအားလုံးတက်တော့တက်တာဝယ်နေအောင်လို့အလုပ်ပေးနေကြတာပေါ့ဗျ။သို့တော်ညာလဲသူ့ရဲ့စေတနာကစေတနာမှန်ပေမဲ့အဲ့စေတနာဝေဒနာဖြစ်သွားတဲ့လူတွေလည်းအများကြီးပေါ့ဗျ
။ပြည်ထောင်စုဝန်ကြီးဦးဝင်းမြင့်ကတော့ဒီဥပဒေတည်ကြောက်ဖြစ်ပေါ်လာနိုင်မဲ့အခက်အခဲတွေနဲ့ပတ်သက်လို့လာမယ့်တစ်ပတ်ကြာရင်ရန်ကုန်မှာအလုံယုံဆွေးနွေးပွဲလုပ်ပြီးဆွေးနွေးပြောဆိုကြမယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။ဒါ့အပြင်ဒီဥပဒေတည်ကြောက်ကားဝယ်နိုင်တဲ့တန်ဖိုးငွေဒေါ်လာ1000အထက်ရှိသူတိုင်းလွယ်လွယ်ကူကူကားဝယ်ခွင့်စီးခွင့်ရတော့မှာဖြစ်ပေမဲ့လမ်းပိတ်ဆို့မှုမဖြစ်အောင်နဲ့မြို့ရဲ့လိုအပ်ချက်ကိုတွက်ချက်ပြီးတော့ခွင့်ပြုမဲ့အစည်းအဝေးကိုလည်းနောက်ပိုင်းမှာထုတ်ပြန်ကြေညာသွားမယ်လို့ဒီသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ရှင်။